အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။မြန်မာနိုင်ငံမှာရွေးကောက်ပွဲအပြတ်အသတ်ရှုံးနိမ့်ပြီး3လအကြာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးရွေးကောက်ပွဲအနိုင်ရအယက်သားခေါင်းဆောင်တွေကိုဖမ်းဆီးခဲ့ပါတယ်။မြန်မာပြည်သူအများစုဟာစစ်တပ်ကအာဏာသိမ်းတာကိုအနုနည်းနဲ့ဆန္ဒပြကန့်ကွက်နေတာဒီကနေ့အကြည့်ပါပဲ။စစ်ကောင်စီဟာရက်ဆက်ကြမ်းတမ်းတဲ့နီလန်းတွေကိုအသုံးပြုပြီးပြည်သူတွေရဲ့ဆန္ဒပြကန့်ကွက်မှုကိုဆက်လက်နှိမ်နှင်းနေတာလည်းဒီကနေ့အထိဖြစ်ပါတယ်။ပြီးခဲ့တဲ့လတဲတုန်းကလည်းမြန်မာနိုင်ငံအနှံ့အကြမ်းဖက်နှိမ်နှင်းမှုတွေကိုအပြင်းထန်လှုံ့ဆော်တာတွေ့မြင်ခဲ့ရတယ်လို့အမေရိကန်ပြည်ထောင်စုအပါအဝင်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်73နိုင်ငံကလက်မှတ်ရေးထိုးထုတ်ပြန်တဲ့ကြေညာချက်ထဲမှာမှတ်ချက်ပြုရေးသားထားပါတယ်။တရုတ်ရုရှားနဲ့အခုအခါလုံခြုံရေးကောင်စီအလဲကျတက်တန်းကုန်ဆုံးသွားပြီဖြစ်တဲ့အိန္ဒိယတို့ကတော့မင်းမပေးပဲနေခဲ့ကြပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစတင်ပြီးနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတာနှစ်နှစ်ခွဲကျော်ကြာလာတဲ့အထိမြန်မာပြည်သူတွေအပေါ်ကြောက်ရွံ့နေတဲ့အခြေအနေတွေအပေါ်လုံခြုံရေးကောင်စီအနေနဲ့စိုးရိမ်ပူပန်ဆဲဖြစ်တယ်လို့လည်းကြီးညာချက်မှပေါ်ပြထားပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီး UNHCR ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာလဲမြန်မာစစ်ကောင်စီဟာအရသားတွေကိုပြစ်မှတ်ထားပြီးထပ်တလဲလဲလေကြောင်းကနေတိုက်ခိုက်နေကြောင်းနဲ့လူနေထူထပ်တဲ့မြို့ပြကြီးရွာတွေကိုလုံးဝဖျက်ဆီးပစ်နေတယ်လို့ညီကုန်းချုပ်မှတ်ချက်ချထားကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်ဂရင်းဖီကပြောဆိုပါတယ်အလားတူပဲကုလသမဂ္ဂလူ့အခွင့်အရေးကောင်စီကနေတာဝန်အနှင်းထားတဲ့IIMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေစုံစမ်းရေးကော်မရှင်ကလည်းပြောဆိုထားရမှာမြန်မာစစ်တပ်နဲ့သူတို့ရဲ့အပေါင်းအဖလက်နက်ကင်အဖွဲ့တွေစစ်ရာဇဝတ်မှုကျူးလွန်တဲ့အထောက်အထားတွေကိုအခိုင်အမာတွေးရှိထားတယ်လို့ပြောဆိုထားပါတယ်။အဲ့ဒီအထက်မှာအရသာပြည်သူတွေကိုခွဲခြားစစ်ဆေးခြင်းမရှိဘဲဒါမှမဟုတ်အလွန်များပြားပြင်းထန်တဲ့ပမာဏနဲ့အရသာပြည်သူတွေကိုနေရာအနှံ့ဘုံကျဲတိုက်ခိုက်တာလည်းပါဝင်တယ်လို့IIMN ကပြောဆိုထားပါတယ်။အာဏာသိမ်းပြီး2လအကြာမှာမြန်မာစစ်တပ်ခေါင်းဆောင်တွေဟာအဖွဲ့ဝင်10နိုင်ငံပါဝင်တဲ့အာဆီယံအသင်းကြီးရဲ့ဘုံသဘောတူညီချက်အစီအစဉ်ကိုလိုက်နာအကောင်အထည်ပေါ်ဖို့သဘောတူခဲ့ပါတယ်။ဒီအစီအစဉ်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့အာဆီယံအထူးကိုယ်စားလှယ်ကကမကထပြုပြီးပဋိပက္ခအတွင်ပါဝင်နေတဲ့သက်ဆိုင်သူတွေအလုံးတွဲဆုံဆွေးနွေးဖို့အချက်ပါဝင်ပါတယ်။တစ်ဆက်တည်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီကလည်းမြန်မာနိုင်ငံအတွက်ဆုံးဖြတ်ချက်အမှတ် 2669 ကိုချမှတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ထဲမှာမြန်မာနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့တောင်းဆိုထားပြီးတရားမဲ့ဖမ်းဆီးထားတဲ့သူတွေအလုံးကိုချက်ချင်းလွတ်ပေးဖို့နဲ့အာဆီယံရဲ့အစီအစဉ်ကိုအပြည့်အဝလိုက်နာအကောင်အထည်ဖော်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်2669ကိုလိုက်နာအကောင့်အထည်ဖော်ခြင်းမရှိဘူးလို့ကုလသမဂ္ဂကပြောဆိုထားပါတယ်မြန်မာစစ်ကောင်စီရဲ့ဆိုးဝါးတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်အောင်လုပ်ရပါမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်ဂရင်းဖီကပြောဆိုပါတယ်မြန်မာစစ်တပ်ဟာပြောင်းလဲဖို့ညှဉ်းဆန်နေပြီးလူ့အခွင့်အရေးချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်နေတဲ့အတွက်ဆုံးဖြတ်ချက်အမှတ် 2669 နဲ့တင်မလုံလောက်တော့ဘဲလုံခြုံရေးကောင်စီအနေနဲ့ဒီထက်ပိုတဲ့လှုပ်ဆောင်မှုတွေကိုလှုပ်ဖို့အချိန်ကျရောက်နေပြီလို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးလင်ဒါသောမတ်ဂရင်းဖီကတိုက်တွန်းပြောဆိုလိုက်ပါတယ်။ငြိမ်းချမ်းရေးပြန်လည်ဖော်ဆောင်ဖို့ဒီမိုကရေစီအစိုးရတရားပေါ်ထွန်းဖို့တရားဥပဒေစွန့်ဖို့တောင်းဆိုနေတဲ့မြန်မာပြည်သူတွေနဲ့အတူကျွန်တော်ကျမတို့အတူတကွရပ်တည်လျက်ရှိပါတယ
်။American ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။